မလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးအချုပ်ခန်းတွေမှာလွန်ခဲ့တဲ့နှစ်နှစ်အတွင်းမြန်မာနိုင်ငံသားအများစုပါဝင်သေဆုံးသူ100ကျော်အထိရှိခဲ့တယ်လို့အမျိုးသားလူ့ခွင့်ရေးကော်မရှင်ရဲ့မှတ်တမ်းတွေကဖော်ပြလိုက်ပါတယ်။မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကပေးပို့တဲ့အချက်အလက်တွေပေါ်မူတည်ပြီးအမျိုးသားလူ့ခွင့်ရေးကော်မရှင်စူဟာကမ်ကပြုစုထားတဲ့စာရင်းခံစာကို Reuters သတင်းဌာနကလက်ခံရရှိထားပြီးဒီထဲမှာယောဂအမျိုးမျိုးနဲ့ရောဘာမှမသိတဲ့အကြောင်းရင်းတွေကြောင့်ပါ2015ခုနှစ်ထဲသေဆုံးသူ83ယောက်ရှိပြီး2016ဒီဇင်ဘာလမှာအနည်းဆုံး35ယောက်ရှိခဲ့ကြောင်းဖော်ပြထားပါတယ်။သေဆုံးသူ118ယောက်နဲ့တဝက်ကျော်ဟာမြန်မာနိုင်ငံသားတွေဖြစ်ကြောင်းလည်းအစိုးရကမှဖော်ပြထားပါတယ်။လူဝင်မှုကြီးကြပ်ရေးချုပ်ခန်းတွေမှာသေဆုံးသူရေအတွက်နဲ့ပတ်သက်လို့မလေးရှားနိုင်ငံမှာအရင်ကတည်းကလူသိချင်းများထုတ်ပြန်တာမျိုးမရှိခဲ့သလိုအိန္ဒိယချင်းထိုင်းနဲ့အင်ဒိုနီးရှားတွေမှာလည်းအလားတူထုတ်လို့မရှိတဲ့အတွက်သေဆုံးမှုဟာတခြားနိုင်ငံတွေထက်စာရင်များနေသလားဆိုတာကတော့မရှင်းသေးပါဘူး။ဒါပေမဲ့ဖွံ့ဖြိုးပြီးနိုင်ငံတွေထဲဆိုင်တော့တည်ဆုံးသူရေတော့ကမြန်မာနေပြီးအမေရိကန်ပြည်တော်စုမှာတော့ပြီးခဲ့တဲ့ဗန္ဒာနှစ်အတွင်းလူဝင်မှုကြီးကြပ်ရေးချုပ်မှာတည်ဆုံးသူ10ဦးရှိကြောင်းမှတ်တမ်းတွေကဖော်ပြနေပါတယ်ခင်ဗျ။